တော်ရရှိပါခင်ဗျာလုံခဲ့တဲ့တနှစ်တာအတွင်းနိုင်ငံရေးစီးပွားရေးအခြေအနေအရရက်ကိုခြုံကြည့်ရင်နိုင်ငံသားရင်းနှီးမြှုပ်နှံမှုအပိုင်းမှာ30ရာခိုင်နှုန်းကျဆင်းသွားခဲ့တာနိုင်ငံသားကုန်သွယ်မှုမှာဒေါ်လာ 4.8 ဘီလီယံဘူးလောက်လုံငွေပြအရှုံးပေါ်ခဲ့တာမြန်မာငွေတန်ဖိုး14ရာခိုင်နှုန်းလောက်အထိကျဆင်းသွားခဲ့ရတာကုန်စည်နှုန်းတွေကြီးမြင့်လာခဲ့တာအလုတ်ကန်ရှားပါတာစတဲ့စိန်ခေါ်မှုအခက်အခဲတွေကို NLD အစိုးရအနေနဲ့ရင်ဆိုင်ကြော့ဖြတ်ခဲ့ရပါတယ်အတဖက်မှာလည်းယင်းနိမ့်မြုံနံသူတွေအတွက်ဆွဲဆောင်နိုင်ဆုံးဥပဒေကောင်းတစ်ခုရရှိအောင်စူးစမ်းဖန်တီးနေချိန်မှာကြီးကြီးမားမားလွှမ်းမိုးထားစေကျူးနီစနစ် license စနစ်အတားအဆီးတွေကြောင့်ပြည်တွင်းပြည်ပယင်းနိမ့်မြုံနံသူအဟောင်းအစ်တွေအတွက်စိတ်ပြက်စရာအခြေအနေတွေနဲ့ကြုံခဲ့ရပါတယ်အစိုးဆုံးကအစိုးရအသည့်ချပြတဲ့စီးပွားရေးမူဝါဒ12ချက်မှာဦးစားပေးချင့်ကပ်ဖော်ဆောင်သွားမယ်ဆိုတဲ့အသေးစိတ်အစီအစဉ်တွေရှင်းရှင်းလင်းလင်းတိတိကျကျမသိရတဲ့အတွက်လုပ်ငန်းရှင်တွေအတွက်ရောစီးပွားရေးပညာရှင်တွေအတွက်ပါမျောလင့်အတက်စရာမရှိခဲ့ကြပါဘူးနိုင်ငံရဲ့အပေါ်တဲ့စီးပွားရေးအဆောက်အဦမှာမျောလင့်စရာတက်ကြွစရာကောင်းတဲ့မူဝါဒတွေမချမှတ်နိုင်ခဲ့သလိုစိန်ခေါ်မှုအခက်အခဲပေါင်းများစွာကိုလည်းဖြတ်သန်းလာခဲ့ရပါတယ်အောက်ခြေလူလူရဲ့လူမှုဘဝတွေဟာလည်းခက်ခဲတထက်ခက်ခဲနက်နဲလာကြပါတယ်အထူးသဖြင့်အုပ်ချုပ်မှုအတွေ့အကြုံမရှိမှုကြောင့်စီမံခန့်ခွဲမှုအလွဲအမှားတွေကြောင့်လည်းအောက်ခြေလူလူတွေရဲ့ဘဝဟာဘူးလျာဖယုံစင်ဖြစ်လာခဲ့ရပါတယ်လုံခဲ့တဲ့တနှစ်တာအတွင်းအောက်ခြေလက်လုတ်လက်စားပြည်သူတွေဖြတ်တန်းခဲ့ရတဲ့ဘဝအခြေအနေတွေကိုပြန်လည်သုံးသပ်ကြည့်မယ်ဆိုရင်ပိုဆုပ်ယုပ်သွားခဲ့တာတွေ့ရတယ်လို့မြန်မာနိုင်ငံနိုင်ငံရေးနဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုအသင်းရဲ့ဥက္ကဋ္ဌပြည်သူဒေါက်တာမင်းညိုကသုံးသပ်ပါတယ
်။ပြောရင်တော့တိုးတက်မှုတော့မတွေ့ရလားဘူး။ဒါဆုပ်ယုပ်တာပဲတွေ့နေရတာဆိုစိတ်တော့မကောင်းတာအမှန်ပဲတည်း။ဥပမာညာကျွန်တော်ပြောတာကအခုကျွန်တော်တို့ဟလာလမ်းတလမ်းကိုရှင်းတယ်လမ်းကားတွေချက်လို့ဆိုပြီးတော့အဲ့တော့ကားတွေချက်လို့ရှင်းနေဆိုရင်ကားတွေကပစ္စလကရပ်ထားတာလေအဲ့ဒါတွေကိုဖမ်းပါလားကျွန်တော်ပြောတာနောက်တစ်ခါဒီမင်းစပယ်နဲ့ပေါင်းပြီးတော့အရေးဆိုင်တွေကပြောရရင်တော့နမကြီးကိုဟိုတိုးချက်ပြီးတော့ဆောက်လုပ်ထားတယ်ရှိတယ်ဥပဒေချိုးပေါက်တာကကားသမားရှိတယ်ဗျာအဲ့ဒီလိုလုပ်ငန်းရှင်တွေရှိတယ်ဒါပေမဲ့လက်လုတ်လက်စားရောင်းတဲ့လူတွေရှိတယ်ဥပဒေကဖြည့်ရှင်းတဲ့အချိန်ကြတော့အဲ့ဒီနှစ်ခုမဖြည့်ရှင်းမဲနဲ့လက်လုတ်လက်စားတွေပဲပစ္စည်းတွေလိုက်သိမ်းတယ်ဖမ်းတယ်ငိုရဲလူကငိုယူရဲလူကယူပေါ့ဗျာကျွန်တော်ကမျက်စိရှိပါမြန်တော့စိတ်မကောင်းဘူးလို့
မန္တလေးမြို့အောင်မြေသာကျန်ရပ်မှနေထိုင်တဲ့အသက်84နှစ်အရွယ်နိုင်ငံရေးသမားကြီးဦးတင်အောင်ကတော့အစိုးရရဲ့အခွန်ကောက်ခံမှုအစီအစဉ်မှာအခွန်နှန်းပြည်သူတွေကိုတိုးမြင့်ကောက်ခံနေတာရှိပြီးအခွန်မဆောင်တဲ့သူတွေကိုတော့ထိထိရောက်ရောက်မကင်တွယ်နိုင်ဘူးဖြစ်နေတယ်လို့ထောက်ပြပါတယ
်။တိုးတက်လာတာကတော့ကိုယ်စင်းနှုံးတွေကြာကြီးတယ်ဗျာတချို့ချို့ဆိုင်လေးတွေကိုပိတ်သွားပြီးအခွန်လေးကခုနအခွန်လက်ရှိထားနေတဲ့လူတွေပေါ်မှာတိုးပြီးကောက်နေတယ်ဗျာအခွန်ရှောင်းနေတဲ့လူတွေကိုဟိုလာရှာဖွေပြီးတော့သူတို့အခွန်ထားမှုတော့တာနင်းနေတယ်ဒီလက်ရှိလူတွေကိုအခွန်တိုးကောက်တာတွေအလုပ်နေတော့အခွန်ဆောင်တဲ့ပုံကိုယ်တွေကတော်တော်လေးကိုဒီမှာကျွန်တော်သွားလို့ရှိရင်အဲ့ဒီစားတော့ဆိုင်မျိုးပါလို့ဒါပဲပြောနေအခုကျွန်တော်အခွန်လက်ရှိထားနေတဲ့ခေါ်ဝန်းနေပဲဒီတသိန်းကနေနှစ်သိန်းတိုးကောက်နေတယ်ပေါ့အခွန်မဆောင်တဲ့လူတွေများနေနောက်တစ်ခုကလည်းရေမျိုးကုန်နဲ့ပတ်သက်လို့ဒီမှာအရေးဆိုင်တွေကသူတို့သတ်မှတ်တာကဘုံကြီးကျောင်းနဲ့စားသိန်းကျောင်းနေတဲ့မှာလားဒီခုနကဂိုင်300လားပေ300လားပေါ့ဗျာအဲ့ဒါတဲ့မိမှမရှိရဘူးဆိုတော့ကျတော်တို့နားမှာဆိုရင်ပဲခင်ဗျာဘုန်းကြီးကျောင်းပေးပါပဲအဲ့ဒီရက်ဆိုင်လေးတွေပေါ့ရက်ပြည်ဆိုင်လေးတွေတို့ license ချပေးထားကြတာဒီ
အဒီတော်တွင်ရန်ကုန်တိုင်းဒေသကြီးတစ်ခုထဲမှာတင် NLD အစိုးရတက်လာပြီးနောက်ပိုင်းအထက်မြင့်အဆောက်အုံဆောက်လုပ်မှုတွေကိုအချိန်အကန့်အသတ်မရှိရက်ဆိုင်ပစ်ခဲ့တာကြောင့်ကျပ်ငွေဘီလီယံ90နဲ့100ကျားလောက်အထိဆုံးရှုံးနစ်နာခဲ့ရတဲ့အပြင်စီဝိုင်းပိုင်းမှာဆိုရင်လည်းထိခိုက်မှုကြီးကြီးမားမားဖြစ်ပေါ်ခဲ့ရတယ်လို့လွှတ်တော်အမတ်ဒေါ်စန္နာမင်းဦးဆောင်တဲ့ရန်ကုန်တိုင်းဒေသကြီးလွှတ်တော်ဘန်နာယီစီမံကိန်းနဲ့စီဝိုင်းကော်မတီရဲ့2016-19နှစ်ပတ်လည်လုပ်ငန်းဆောင်ရွက်ချက်အစီရင်ခံစာထဲမှာဖော်ပြထားပါတယ်။အခုလိုရှင်းလင်းပြတ်သားတဲ့စီဝိုင်းမူဝါဒနဲ့ဦးဆောင်မှုအားနည်းချွန်ယွင်းချက်တွေဆုံးဖြတ်ချက်အလွဲအမှားတွေကြောင့်နိုင်ငံရဲ့အထက်အောက်စီဝိုင်းအခြေအနေတွေဆုပ်ယုပ်ကျဆင်းလာခဲ့ရတယ်လို့အလုတ်ကိုင်းတဲ့တွေအထိုက်လျောက်မဖန်တီးပေးနိုင်ခဲ့မှုကြောင့်လဲအတဖက်မှာခိုးဝဲလူရက်မှုတွေအနုချမ်းစီးမှုလိုရာဇဝတ်မှုတွေကလည်းနိုင်ငံတော်မှာထူပြောလာနေပါတယ်ခင်ဗျာ။